Welcome to the Voice of America in Burmese.
မင်္ဂလာရှိတယ်မနက်ခင်းပြကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်နိုဝင်ဘာလ5ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်သူ့ဝါဆင်တန် DC မြို့တော်ကနေလိုင်းလိုမီတာ3249လိုင်းလိုမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်တံဖြစ်တဲ့ Direct ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပ
ါမင်္ဂလာပါရှင်ကျွန်မချင်းမျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမိုးကျော်နဲ့တူပြောပြပေးမှာပါရုရှားကနေမှားထားတဲ့ jet တိုက်လေယာဉ်တွေမြန်မာနိုင်ငံကိုရောက်လာပြီလို့မြန်မာ witness စောင့်ကြည့်အဖွဲ့ကပြောပါတယ် IIMM ကနေရထားတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အထောက်အထားတွေကိုလုံခြုံရေးကောင်စီကိုတင်ပြဖို့အတွက်ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်မိုးထွန်းကတိုက်တွန်းလိုက်ပါတယ် Ukraine တွေအမေရိကန်ကစီးကူညီဖြင့်နောက်ထပ်ဒေါ်လာတန်400ပေးမယ်လို့ကြေညာပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုညာဝင်းအောင်
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ပြပြီးတဲ့အခါမှာတော့ဘကူတိုင်းညောင်လေးပင်တီတူလိုကြေးရွာကိုစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့တက်ကြီးရွယ်အိုတွေတိုက်ဆုံးခဲ့ရပါတယ်
။ခမန်းငါ90နဲ့ကျွန်တော်ကော့ပြင်းနေရမှာလေ။ဟိုနှမ်းအော်ရင်ကြားနေရတာခက်ရလေး။ခက်ရလေးဟိုမှာသူကဒီရွာတဲ့ဟိုလက်နက်ကြီးအလုံးကြီး။
သတင်းတွေပြီးမှပြည်စုံကိုနားဆင်ရဖို့ရှိပါတယ်။ဒါအပြင်အမေရိကန်မှာမကြားခင်ရပိုင်းကျင်းပမဲ့တက်တန်းဝက်ရွေးကောက်ပွဲတွေနဲ့ပတ်သက်တဲ့တင်ပြချက်တွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုစုံမိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်မှာလာမဲ့အင်ကာနဲ့လွှတ်တော်တက်တန်းဝင်ရွေးကောက်ပွဲနောက်ပိုင်းမှာလဲယူကရိန်းအတွက်အမေရိကန်ကနေတတ်ဆုံမှုမရှိဘဲမမှိတ်မတုံအကူအညီတွေကိုဆက်ပေးသွားမယ်လို့ယူကရိန်းနိုင်ငံကိုရောက်နေတဲ့အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆယ်လီဗန်ကတောက်ကြနေမှာပြောကြားလိုက်ပါတယ်။နိုဝင်ဘာ10ရက်ရွေးကောက်ပွဲမှာသူတို့နိုင်ပြီးအမေရိကန်ကွန်ဂရက်ကိုထိန်းချုပ်ခွင့်ရသွားရင်ယူကရိန်းကိုအမေရိကန်ကပေးနေတဲ့အကူအညီတွေလျှော့ချမယ်လို့ Republican Party ဝင်တချို့ကလည်းအရေးအယံပြခဲ့တာဖြစ်ပါတယ်။လုံခြုံရေးအကြံပေးဂျိတ်ဆယ်လီဗန်ကတော့အမေရိကန်ပါတီကြီးနှစ်ရက်စလုံးရဲ့ထောက်ပံ့မှုတွေကိုရအောင်လုပ်မှာဖြစ်ပြီးတော့ယူကရိန်းကလိုအပ်တဲ့အကူအညီတွေကိုပေးမယ်လို့ယူကရိန်းသမ္မတရုံးမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ရုရှားကခုကစစ်ဆင်နွှဲနေတဲ့ယူကရိန်းအတွက်အမေရိကန်ကနောက်ထပ်အကူအညီဒေါ်လာတန်400ဘူထပ်ပေးမယ်လို့တောက်ကြံတွေကအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကအကြေညာလိုက်တယ်လို့တစ်ချိန်တည်းမှာပဲနယ်သာလန်နိုင်ငံကအမေရိကန်နဲ့အတူပူးတွဲဆောင်ရွက်တဲ့အနေနဲ့ T-72 တန်ကာအတွက်ဒေါ်လာ45တန်ဖိုးအကုန်ကြခံမှာဖြစ်ပြီးတော့ check ပြည်သူသမရနိုင်ငံကလည်း check နိုင်ငံလို့ခင်မီတန်ကား90ပို့ပေးမယ်လို့ပြောပါတယ်။ Ukraine ဟာ Greek စီကလည်း BNP1 တန်ကြက်ကားတွေရတဲ့အတွက် Ukraine သမရကကျေးဇူးတင်စကားပြောကြားခဲ့ပါတယ
်။ American ပြည်ထောင်စုက Ukraine ကိုနောက်ထပ်အကူအညီဒေါ်လာတန်400ဘူပေးရမှာဖြစ်ပြီးစစ်လက်နက်ပစ္စည်းတွေလွှဲပြောင်းပေးဖို့ရင်းနဲ့စစ်တင်နှံပေးတဲ့ကိစ္စတွေအပါအဝင်လုံခြုံရေးဆိုင်ရာအကူအညီပေးရေးဌာနချုပ်ကိုဂျာမနီနိုင်ငံမှာဖွင့်လှစ်သွားမယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူဆာဗရီနာဆင်းကတောက်ကြားနေမှာထုတ်ပေါ်ပြောဆိုခဲ့ပါတယ်
The department is announcing approximately $400 million.
Ukraine ကိုကူညီထောက်ပံ့ရေးဌာန USAID အနေနဲ့ Ukraine ကိုနောက်ထပ်လုံခြုံရေးဆိုင်ရာအကူအညီဒေါ်လာတန်400ဘူလောက်ပေးအပ်သွားမှာပါလို့ပင်တဂွန်စစ်ဌာနချုပ်ဒုတိယပြောရေးဆိုခွင့်ရှိသူဆာဗရီနာဆင်းကပြောဆိုသွားတာပါရုရှားကိုခုခံတိုက်ခိုက်သွားနိုင်ဖို့ Ukraine ကိုပုံမခိုင်မြဲတဲ့ရေရှည်အကူအညီပေးနိုင်ရေးအတွက် Ukraine လုံခြုံရေးဆိုင်ရာအကူအညီပေးရေးအဖွဲ့ SADU ကိုဖွဲ့စည်းလှုပ်ဆောင်သွားမှာဖြစ်ကြောင်းလည်းသတင်းတောက်တွေကိုသူကပြောဆိုခဲ့ပါတယ်ပေးရမယ့်အကူအညီတွေထဲမှာ Phoenix Ghost Drone ခေါ်အသေးစား Drone အစင်း 1100 အတွက်ကုန်ကြစရိတ်တင်ကား45စင်းပြန်လည်ပြင်ဆင်ဖို့မြေကျောင်းသားဆက်လီအစင်း40စတာတွေပေါင်းဝင်မှာဖြစ်ပါတယ်စစ်လက်နဲ့ပစ္စည်းတွေဟာယူကရိန်းလုံခြုံရေးထောက်ပံ့မှုအဖွဲ့ကနေထုတ်လုပ်မှာဖြစ်တဲ့အတွက်အခုချက်ချင်းတော့ဒီပစ္စည်းတွေကိုယူကရိန်းကိုပေးပို့နိုင်အောင်မှာမဟုတ်သေးပါဘူးခင်ဗျာ
ကိုရီးယားကျွမ်းဆက်ဒေသမှာတင်မမှုတွေအချိန်မြင့်နေစင်းမှာပဲတောက်ကြံလေးကတောင်းရောက်နှစ်နိုင်ငံနေဆက်နားမှာမြောက်ကိုရီးယားဘက်ကစစ်တပ်လေရင်အစင်း180လောက်လှုပ်ရှားပြန်တမ်းတာကိုထောက်လန့်မိတာကြောင့်တောင်ကိုရီးယားဘက်ကလည်း jet တိုက်တဲ့ရင်တွေအရေးပေါ်ချက်ချင်းပြန်ပြီးအသင့်လုပ်ခဲ့ရတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။တောက်ကြနေဒေသဆန်တော်ချိန်မနဲ့7နာရီလောက်ကစပြီး4နာရီကြာမြောက်ကိုရီးယားဘက်ကလည်းသူ့ကမ်းရိုးတန်းအတွင်းနဲ့ပြန်မှာစစ်လေရင်တွေပြန်တမ်းနေတာထောက်လန့်တွေ့ရတယ်လို့တောင်ကိုရီးယားပူးတွဲစီးဦးစီးချုပ်ရုံးကလည်းသတင်းထုတ်ပြန်တာပါ။ဒီအချိန်လေးကတောက်ပြန်နေနေတဲ့တောင်ကိုရီးယားက F-35A still တိုက်လင်းရဲ့ပါဝင်တိုက်လင်းအစင်း80နဲ့အမြန်ပြန်တမ်းပြီးနေရာယူခဲ့ရတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။တ ဒါပြင်အမေရိကန်နဲ့တောင်ကိုရီးယားတို့ဟာလင်းအဆင့်240ပါတဲ့ကြီးမားတဲ့ပူးတွဲစစ်လေးလေ့ကျင့်မှုတွေကိုဆက်ပြီးလုပ်နေကြတယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားကတော့ဗုံးဖူးနေကဆက်ပြီးတော့မီဇိုင်းတုံးကြီးအလုံး30လောက်ကိုပြစ်လုခဲ့တာဖြစ်ပြီးတော့တချို့ပြစ်ခတ်မှုတွေအတွက်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေဘက်မှအရေးပေါ်ခိုးလုံးတဲ့နေရာတွေကိုတွားကြဖို့အတွက်သတိပေးအဝေါ်ဆဲသတိပေးခဲ့ရပါတယ်။
အီရန်နိုင်ငံမှာအစိုးရစန့်ကျင်ဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေချိန်မှာပဲအီရန်အစိုးရကအစ္စလာမစ်တော်လှန်ရေးနဲ့အမေရိကန်တိုင်